ပထမဆုံးမေးချင်တာကဒီ drone technology ပေါ့နော် drone ဤပညာတွေကိုအခုအသုံးပြုပြီးတော့တိုက်ခိုက်လာတဲ့အပိုင်းမှာဟိုထင်ထင်ရှားရှားဖြစ်သွားတာကတော့ပြီးခဲ့တဲ့ဒီသတင်းပတ်အတွင်းပေါ့နော်ဒီနေပြည်တော်ကိုဟို NUG ဘက်ကနေပြီးတော့သူတို့ဒီတခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဒီ drone နဲ့တိုက်ခိုက်ခဲ့တဲ့ဖြစ်စဉ်ကိုဖြစ်စဉ်မှာပေါ့နော်ဒေါက်တာမီမီဝင်းဘက်ရဲ့သုံးသပ်ချက်ဘယ်လိုရှိပါလဲရှင်
အော်ကျမဒီဥစ္စာမဖြေခင်ပေါ့နော်ကျမ disclaimer လေးတော့ပြောဖို့လိုအပ်ပါတယ်အာကျမဒီနေ့ပြောသွားတဲ့ဥစ္စာတွေသုံးသပ်သွားတဲ့အချက်အလက်တွေကကျမပုံကုတ်တယောက်အရင်အနေနဲ့လုတ်သွားတာပါဘယ်အဖွဲ့အစည်းကိုမှကိုစားပြီးပြီးတော့ပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ်အာဒီမေးခွန်းနဲ့ပတ်သက်ပြီးတော့ drone ဒီနောက်ဆုံးအာဒီဟိုနေ့မှာနေပြည်တော်မှာ drone သုံးပြီးတော့တိုက်သွားတာရယ်နောက်ပြီးတော့ဟိုနေ့မော်လမြိုင်ဘက်မှာလည်းနော်ဒီဟို drone သုံးပြီးတော့တိုက်သွားတာရယ်အရန်မဲ့ထိရောက်တယ်လို့ပြောလို့ရတယ်နောက်ပြီးတော့အဲ့မှာလဲ symbolically လဲရှိတယ်ပေါ့နော်တင်းတင်းရှားရှားပေါ့နော်ဖြစ်တယ်ကျမအတွက်ကဒီ drone ဟိုနေသူတို့သုံးသွားတာတဲ့ကိုကျမဘာသွားတွေ့လဲဆိုတော့ဒီ drone အသုံးချပြီးတော့စစ်တိုက်တဲ့အခါမှာအဲ့ဒီဥစ္စာထိထိရောက်ရောက်လုံနိုင်ဖို့အတွက်ကဟိုနေ intelligence လို့ရတယ်right drone ရှိနေပေမဲ့ကိုပြစ်တဲ့ target drone ကကြီးလိုက်လို့ရှင်ဒါ guided missile တခုပဲသူတို့သုံးသွားတဲ့ဥစ္စာ guided missile so guided missile လို့ပြောလိုက်လို့ရှင်ကိုရဲ့ target ကဘယ်နေရာမှာရှိမလဲထိထိရောက်ရောက်ကို target ကိုရောက်နိုင်ဖို့အတွက်ကဒါ intelligence operation အရန်လိုအပ်တယ် so ဒီမှာနှစ်နေရာမှာသုံးရတာကျမဘာသွားတွေ့လဲဆိုသူတို့ရဲ့ intelligence operation เนี่ยပို့ပြီးတော့တိုးတက်လာတယ်လို့ကျမတွေ့ရတယ်နောက်တစ်ခုကနောက်တစ်ခုကကြတော့ဒီပူးပေါင်းဆောင်ရွက်တယ်လို့ခုနပြောသွားတယ်เนาะအဖွဲ့အဲ့ဒီဥစ္စာဆိုကျွန်မ joint operation သူတို့မှာ joint operation เนี่ยအရင်ပဲလုံနိုင်လာတယ်တိုးတက်လာတယ်လို့လည်းပြောလို့ရတယ်အဲ့ဒီဥစ္စာအရင်ရေးကြည့်တယ်ဒီ joint operation ပူးပေါင်းဆောင်ရွက်ရေးဆိုတာအရေးကြီးဆုံးပဲနောက်ပြီးလဲပြီးတော့ number 3ကကြတော့ opsec operation security ဒီဥစ္စာကသူတို့ operation security အသေးချာလုံလုံချုံချုံသတင်းကိုလုံးလုံးချုံချုံလှုပ်ထားနိုင်တဲ့အခါကျတော့ကိုယ့်ရဲ့ရန်သူကဒီဥစ္စာအငိုက်ချိသွားတယ်။အဲအငိုက်ချိသွားတယ်။ဆိုအဲ့လိုမျိုးသုံးကျမကတော့အဲ့ဒီအခု drone နဲ့တိုက်သွားတဲ့အချိန်မှာဒီသုံးချက်ကပူပြီးတော့အရေးကြီးတယ်လို့ကျမထင်တယ
်။အဲ့ဒီမှာသူတို့အသုံးပြုတဲ့ဒီဒုံးအမျိုးအစားပေါ့နော်ဒုံးကြီးအမျိုးအစားတွေကိုကြည့်မယ်ဆိုရင်ရောဒေါက်တာမီမီပြုံးဘက်ဘယ်လိုသုံးသပ်လဲရှင်။
ဒေါ့ချီအမျိုးအစားလို့ပြောလိုက်လို့ရှိရင်တော့ကျွန်မခုနပြောသော်ပဲအဲ့ဒီဥစ္စာတွေကဟိုနေပါလေ guided missile လို့မျိုးသူတို့သုံးသွားတယ်။အဲ့ဒီမှာသူတို့ဘက်ကနည်းနည်းဟိုနေဒီတော်လှန်ရေးဘက်ကဘက်တော်သားတွေပေါ့နော်သူတို့လုတ်သွားနိုင်တာကဒီ jammer ရန်သူဘက်ကစစ်တပ်ဘက်ကလုတ်ထားတဲ့ jammer ကိုဘလို့အဲ့ဒီထိုးပေါက်ပြီးတော့ပေါ့နော်အဲ့ဒီထဲမှာဝင်နိုင်တဲ့ဥစ္စာသူတို့ရဲ့ technology တခုပဲဒါမှမဟုတ်လို့ရှိလဲ intelligence ဘာလို့လဲဆို drone jammer တွေက24နာရီဖွင့်ထားချင်တိုင်းမှာဖွင့်ထားလာနိုင်တယ် right ဆိုတော့သူတို့အနေနဲ့ဒီဘယ်အချိန်မှဒီ drone jammer တွေပိတ်ထားလဲမပိတ်ထားဘူးသူတို့မှာ intelligence ရှိလားဒါမှမဟုတ်လို့ရှိရင်လဲကဲလို့ drone သုံးတဲ့အခါမှာဒီ drone တွေကိုဒီ jammer တွေနဲ့ဟိုနေရနိုင်ဖို့အတွက်ကရှောင်နိုင်ဖို့ပေါ့နော် jammer တွေနဲ့ရှောင်နိုင်ဖို့အတွက်သူတို့မှာ hopping frequency series ဆိုတာရှိတယ် frequency ကိုပြောင်းပြောင်းပြောင်းပြောင်းလိုက်သွားတာဆိုအဲ့ဒါကတော့ကျွန်မမသိဘူးအဲ့လိုမျိုးသူတို့ technology နဲ့သုံးလားမသုံးလားကျွန်မမအသေးချာတော့မသိဘူးအဲ့ဒါနှစ်မျိုးဖြစ်နိုင်တယ်လို့ခုနပြောတယ်ရန်သူရဲ့ဒီ jammer တဲ့မှာ gap ရှိနေတဲ့အချိန်မှာလစ်နေတဲ့အချိန်မှာပေါ့နော်လစ်ဟနေတဲ့အချိန်မှာပြန်သွားနိုင်လားဒါမှမဟုတ်လို့ရှိလို့ရှိရင်လေကိုယ့်ဘက်ကရှိတဲ့ drone တွေကဒီ frequency hopping ပေါ့နော်ဒီ jammer ရဲ့ဟိုနေကိုကြော်လွှားနိုင်ဖို့အတွက်ကို frequency ခဏခဏပြောင်းပြီးတော့သွားတိုက်နေတယ်အဲ့ဒါတော့မသိဘူးဒါပေမဲ့အဲ့လိုမျိုးတစ်ခုခုဖြစ်သွားလို့အဲ့ဒီအောင်မြင်ပြီးတော့တိုက်သွားနိုင်တာလို့ပြောလို့ရပါ
တယ်။ Okay. အဲ့တော့စီးရဲအရဆိုရင်နေပြူဟာကြတဲ့ဒီနေပြူတော်လိုနေရာမျိုးတို့နောက်တစ်ခါဒီမော်လမြိုင်တို့မေမျိုးတို့ပေါ့နော်သူတို့ဒီစစ်ကောင်းဆောင်ဘိုင်းကသွားပြီးတော့ဒီသူတို့ရဲ့အစည်းအဝေးတွေသွားတက်ရောက်နေတဲ့အချိန်မှာဒီ drone တွေနဲ့တိုက်ခိုက်မှုဟာအခုဒီစစ်ကောင်စီရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေရောဘလို့ထင်ဟပ်စေလဲရှင့်
စစ်ကောင်စီကတော့ခုနကကျွန်မအစိုးရကပြောသလိုပဲတော်တော်သူတို့ရဲ့စစ်တပ်ဘက်ကသူတို့ကတော်တော်ကြနေပြီအရန်ကြနေပြီသူတို့ဘက်ကကြလာလေလေဒီဘက်ကလည်းတော်လှန်ရေးဘက်ကလည်းပို့ပြီးတော့တိုးတက်လာတယ် right ခုနကကျွန်မပြောတယ် drone technology တဲ့ဆိုင် drone ရှိတယ်ဒါပေမဲ့ကိုယ် intelligence မရှိဘူးဆိုလို့ရှင်ကိုပြစ်ချင်တာပြစ်တဲ့အခါမှာမထိလိုက်တဲ့အခါကျလကားပဲ ဒါပေမဲ့ဒီခါ don't ပြလိုက်တဲ့အခါမှာသူအသေးချာတိတိကျကျကိုယ့်ရဲ့ target ကိုနော် target ကိုဖြစ်တဲ့အဲ့ဒီအချိန်မှာဘယ်သူကဘယ်နာရောက်နေမလဲဘယ်အချိန်မှာရှိနေမလဲအဲ့ကြတော့မှ drone နဲ့ strike လုပ်တဲ့အခါမှာကိုယ့်ရဲ့ဒီဒီဥစ္စာ impact ကဒီစစ်ရေးစစ်စင်ရေးအတွက်ပို့ပြီးတော့များတယ်ပို့ပြီးတော့ထိရောက်တယ်လို့ပြောလို့ရအဲ့ကြောင့်မလို့ကျွန်မခုနကပြောသွားသလိုပဲintelligence operation ကပို့ပြီးတော့အရေးကြီးတယ်နော် drone ရှိပြီးတော့ intelligence မရှိလို့ရှိရင်အလကားပဲပြစ်တာပြစ်နေတာပဲ drone ကုန်နဲ့ပတ်စံကုန်လူပန်းပြီးတော့ဘာမှအထီရောက်မရှိ right ဆိုတော့သူတို့ကဒီဥစ္စာဒီ intelligence operation အရန်တိုးတက်လာတာကျွန်မတွေ့ရတယ်
အဲ့ဒီလိုမျိုးပေါ့နီးပညာပိုင်းရပါတော့ကိုယ့်ရဲ့ပြစ်မှတ်ကိုရောက်အောင်ချိန်ပြီးတော့ပြစ်နိုင်ဖို့ဒီသူတို့ရဲ့ဒီနီးပညာတွေပေါ့နော်အသုံးပြရတဲ့အပိုင်းမှာအခုလို NUG တို့ဒီ PDF တို့တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကဒီဒါမျိုးတွေတိုးတက်လာဖို့ဆိုရင်ဘယ်လောက်ထိသူတို့ဟိုရင်းနှီးမြှုပ်နှံရမလဲဥမာငွေကြေးရဆိုလဲဘယ်လောက်ထိသူတို့ကုန်ကျခဲ့ရတယ်လဲပေါ့နော်ဘယ်လိုသုံးသပ်နေရှင်
ဟုတ်ကျွန်မနေတော့ဘလောက်ကုန်နေတော့ကျွန်မမသိဘူးပေါ့အတိအကျမသိဘူးပေါ့နော်ဒါပေမဲ့လည်းစောကြီးတွေကသူတို့ဒီ drone တွေအတွက်ကိုအာ fund raising တွေအများကြီးလုပ်ထားတယ် diaspora ဟိုပြည်ပမှာရှိနေတဲ့ပြည်ပမှာရှိနေတဲ့မြန်မာလူတွေပြည်ပမှာရှိနေတဲ့မြန်မာတွေနဲ့တိုင်းရင်းသားတွေပေါ့နော်။ဒါဆိုကျွန်မအခုလေးနေမဲ့ဒီဟိုနေ Oslo သွားလာတယ် Paris သွားလာတယ် London မှာသွားလာတယ်။အဲ့မှာလူတွေကအားလုံးတက်တက်ကြွကြွနဲ့နော်ဒီတော်လှန်ရေးကိုအခုတည်းက support လုပ်နေတော့မယ်။ထောက်ပံ့နေတော့မယ်သူတို့။ဆိုတော့အဲ့ဒီကလူတွေကနေပြီးတော့နည်းပညာတွေရောနောက်ပြီးတော့ funding နော်ဟိုနေငွေကြေးတွေရောအကုန်ကြတယ်အဲ့ဒါတွေပို့ပေးနေအခုတည်းကမပြီးအခုတည်းမဆုံးသေးဘူး။သူတို့လုပ်နေတော့မယ်။အဲ့ဒီသုံးချနိုင်လာတာပေါ့နော်အဲ့ဒါမဆောင်းလို့ပြောလို့ရတယ်အော်ဆရာမဟုတ်ဘူးသူတို့တွေကဒီဥစ္စာကိုအတူတကွပေါ့နော်ပူပေါင်းပြည်ပနဲ့ပြည်ထဲနဲ့ပူပေါင်းဆောင်ရွက်နေကြတာ
အဲ့တော့ဒီလို drone နဲ့တိုက်ခိုက်မှုမျိုးကစစ်ကောင်စီနဲ့အခုဒီ NUG တို့ PDF တို့နဲ့ဒီတိုက်နေတဲ့တိုက်ပွဲတွေပေါ်မှာရောဘယ်လိုတက်ရောက်မှုတွေဖြစ်လာနိုင်မလဲရှင်
ခုနပြောသွားသလိုပေါ့ဟိုဒီဥစ္စာဒီတင်းတင်းရှားရှား symbolic ရှိတယ်အဲ့ဒီအခါကျတော့ပို့ပြတော့ဗာလဲ psychological နော်ဟို psych war အနေနဲ့ပေါ့နော်ဒီစစ်တပ်ထဲမှာရှိနေတဲ့လူတွေကလည်းပို့ပြတော့ကြောက်ရွံ့လာတယ်သူတို့ဒီဘက်ကတိုးတက်လာတယ်ဆိုတဲ့ဥစ္စာကိုလည်းတင်းတင်းရှားရှားပြနိုင်တယ်ပေါ့နော်ပြနိုင်တယ်နောက်ပြီးတော့ဟိုသူတို့ဘက်မှာလည်းဒီသူတို့ဆိုတာဟိုနည်းတော်လန်ရေးဘက်တော်သားတွေကလည်းပို့ပြတော့ထိရောက်စွာပို့ပြီးတော့ထိထိရောက်ရောက်တိုက်လာနိုင်ပြီးနောက်ပြီးတော့ဟိုနေပြီးတော့ဆိုလို့ရှိရင်လည်းတို့အแทမှာလုံလုံချုံချုံလှုပ်ထားတဲ့နေရာကိုတို့အแทကိုဝင်ပြီးတော့တိုက်နိုင်တယ်ဆိုတော့အဲ့ဒီဥစ္စာ psychologically ပေါ့နော်အရင်ပဲထိခိုက်တယ်ပေါ့စစ်တပ်ဘက်ကစစ်တပ်ဘက်ကအရင်ထိခိုက်သွားတယ်။ဒါတို့အနေနဲ့လည်းဒီဘက်ကဒီလိုမျိုးကိုဟိုဘာလဲ operation security တို့ဘက်ကသတင်းတွေပောက်တာတွေအများကြီးရှိလာတယ်เนาะနောက်ပြီးတော့တို့ကိုနိုင်လက်ဒီ drone ကို anti drone နဲ့ပတ်သက်ပြီးတော့တို့အသေးချာမကာကွယ်ပေးနိုင်တော့ဆိုတာတွေ့လာတယ်ဆိုတော့အဲ့ဒါကိုပြန်ပြီးတော့ကြီးလိုက်လို့ရှိလို့ရှိရင်စစ်တပ်ဘက်ကတော်တော်စိတ်တက်ကြပြီးတော့ဒီတော်လှန်ရေးဘက်ကစိတ်တက်တွေပို့ပြီးတော့မြင့်မားလာတယ်အဲ့ဒီအချိန်မှာဒါကျွန်မအများအားပြောနေတာစစ်တိတ်တယ်ဆိုတာဘာလဲ will to fight you know စစ်သားတွေရဲ့ will to fight you know သူရဲ့စိတ်တက်ကွာအရန်ရည်ကြီးတယ်ရန်ရည်ကြီးတယ
်အဲ့ဒီညမှာတစ်ဖက်မှာတော့ဆော့ဆော့ဟိုဒေါက်တာမီမီဝင်းဘက်ပြောသွားတဲ့နေရာမှာလေဒီစစ်ကောင်စစ်ဘက်ကသူတို့ပြန်ပြီးပြစ်ချနိုင်ဖို့ပေါ့နော်ဒီ drone တိုက်ခိုက်မှုတွေပြန်ပြီးပြစ်ချနိုင်ဖို့သူတို့လည်းကြိုးပမ်းခဲ့တဲ့အပိုင်းမှာဟိုနေပြည်တော်မှာတိုက်ခိုက်ခဲ့တဲ့အပိုင်းဆိုရင်စစ်ကောင်စီကထုတ်ပြန်တဲ့နေရာမှာတော့သူတို့ဟာခုနှစ်ဆင်းလောက်ကိုသူတို့ပြစ်ချနိုင်ခဲ့တယ်ဆိုတာမျိုးသူတို့ပြန်ပြီးတော့ထုတ်ပြန်တဲ့အထက်မှာတွေ့ရတယ်ဆိုတော့ဒီအပိုင်းကိုရောဘယ်လိုမြင်မိလဲရှင်
ဒါပေမဲ့သူတို့ပြစ်ချနိုင်မဲ့ဘလောက်ပြစ်ချနိုင်လဲဆိုတော့ကျွန်တော်အတိအကျတော့မသိပါဘူး right ဟိုနေဒီထဲမှာသူတို့ပြောတာပဲပြောတယ်ဒါပေမဲ့သူတို့အแทကိုဒီဥစ္စာသူတို့ 100% ပေါ့နော်တရားရာခိုင်နှုန်းလုံးဝဟိုဗာလဲ defend မလုပ်နိုင်တာမကာကွယ်နိုင်တာဒါဆိုနေပြည်တော်ထဲမှာမလုံခြုံတော့ဘူးလို့ဆိုပြသွားတာ
အဲ့ဒီအခြေအနေကိုကြည့်မယ်ဆိုလို့ရှိရင်ဒီလိုနီးပညာရပါတော့ဒီ drone နီးပညာတွေကိုသုံးပြီးတော့ drone နဲ့တိုက်ခိုက်လာတာကဒီအခုလက်ရှိမြန်မာနိုင်ငံမှာတကယ်ကိုကြီးထွားပြီးတော့ဟိုကြီးထွားလာနေတဲ့ဒီလက်နက်ကိုင်ပဋိပက္ခတွေကိုဟိုထိန်းချုပ်ဖို့ပေါ့နော်စစ်ကောင်စီရဲ့ကြိုးပမ်းမှုတွေရောဘယ်လိုထိခိုက်မှုတွေရှိနိုင်မလဲရှင
်အာသူတို့ကတော့သူတို့တက်တဲ့နီးနဲ့ပေါ့နော်ဒီ anti drone operation ကိုသူတို့လုပ်တော့မယ် drone ကိုဘယ်လိုကောက်ကွယ်မလဲသူတို့က jammer တွေပို့ရှိလာရင်ရှိလာနိုင်လိမ့်မယ်သူတို့အတွက်ပို့ပြီး training ပေါ့နော်ဒီတကယ်လို့လာလို့ရှင်ဘယ်လိုပြစ်ချရမလဲဆိုတဲ့ဥစ္စာသူတို့မှာ training တွေပို့ပြီးတော့ရှိလာလိမ့်မယ်ဒါပေမဲ့လည်းဒီဘက်ကဒီတော်လန်ရေးဘက်ကလည်းဒီဥစ္စာဒီဒီခုနပြောသွားတဲ့ intelligent ဘယ်အချိန်မှာဒီဥစ္စာဒီ jammer တွေက gap ဖြစ်နေလဲ you know ရှိနေတဲ့ဥစ္စာသူတို့ပို့ပြီးတော့တိလာလေလေအဲ့ဒီဟိုနေ gap ထဲဝင်လို့ရတာလေနောက်ပြီးတော့သူတို့ရဲ့ jammer တွေရဲ့ frequency ကိုသိလို့ရှိရင်ဒီဘက်ကလည်းဒီဘက်ကနေပြီးတော့ frequency တစ်မျိုးနဲ့ဝင်လာလို့ရကို drone တွေကို frequency တစ်မျိုးနဲ့ပေါ့နော်ဝင်လာလို့ရတယ်အဲ့လိုမျိုးတွေလုပ်လို့ရတယ်ဒါပေမဲ့ဒီဥစ္စာ technical tactical ပေါ့နော်အဲ့ဒါ very tactical ပြန်ပြီးတော့ကျမ zoom out လုပ်ပြီးတော့တစ်ခါတည်းတစ်ခုလုံးတော့ပါလေတော်လန်ရေးတစ်ခုကိုပြန်ကြည့်လိုက်မယ်ဆိုရင်ကျမအရင်တည်းကပြောထားတဲ့အတိုင်းပဲဒီဥစ္စာဒီဥစ္စာအခု drone နဲ့ဖြစ်နေတဲ့ဥစ္စာတွေကလည်းကျမရဲ့ tipping point ရောက်နေတဲ့ tipping point ကိုရောက်ပြီးသွားပြီဆိုတဲ့ဥစ္စာကိုပြနေတာပဲပြနေကျမပြောရမလား1027 operation 1027 တော့ကျမပြောလိုက်တယ်ဒီဥစ္စာ tipping point ရောက်သွားပြီဆိုဒီ drone နဲ့ပတ်သက်ပြီးတော့လုပ်နေတာလည်း tipping point နဲ့ end point ကိုသွားနေတဲ့နည်းတွေလို့ပြောလို့ရပါတယ်
ဒီညမှာလေအဲ့ရုရှားရဲ့အကူအညီနဲ့ပေါ့နော်အခုစစ်ကောင်စီကသူတို့စီးရေးပူးပေါင်းလေ့ကျင့်တာတွေဒီရုရှားဘက်ကနေပြီးတော့ဒီ drone နဲ့တိုက်ခိုက်တဲ့နည်းပညာတွေပြန်ပြီးခြေမုံမှုဆိုတဲ့အပိုင်းပေါ့လေအဲ့ဒါကိုစစ်ကောင်စီကရောသူတို့ဒီရုရှားအကူအညီနဲ့ပြန်ပြီးတော့လှုပ်လာနိုင်မယ်လေအနေအထားမျိုးဘယ်လိုရှိမလဲရှင်
ဟုတ်တယ်လေသူတို့အတွက်ကတော့ဒီလိုမျိုးဒီလိုမျိုးနောက်ထပ်စစ်စင်ရေးနဲ့ပတ်သက်ပြီးတော့ technical support ကတော့ဒီရုရှားကိုပြန်ရုရှားတခုပဲကြံတော့တာဟုတ်ရုရှားတနိုင်ငံပဲဆိုသွားမယ်ဒါပေမဲ့ရုရှားကအလကားတင်ပေးတာမဟုတ်ဘူးရုရှားကပေးတဲ့ဥစ္စာတွေအားလုံးကပတ်စံနဲ့ပေးရတာဆိုတော့ဒီမှာပတ်စံတွေမရှိလာလေလေဒီသူတို့အတွက်ကဒီလိုဥစ္စာတွေအတွက်ဝယ်ဖို့အတွက်ဒီလိုမျိုး training ရဖို့အတွက်ကပို့ပြီးတော့ခက်ခဲလာလေဒီ Singapore ကပြောလိုက်တယ်မလားဒီလက်နဲ့တွေဝယ်နိုင်ဖို့အတွက်ကိုသူတို့အများကြီးရဲ့ limit လောက်လိုက်တယ်ဆိုတာရုရှားတို့ဘာလို့ဆိုတဲ့ဥစ္စာကျွန်တော်ကပြောသွားတယ်လို့ပဲသူတို့ပတ်စံပြီးတော့မှသူတို့လုပ်ပြီးအလကားလုပ်ပြီးတဲ့လူတွေမဟုတ်ဘူးသူတို့ကမှပတ်စံမရှိတော့ဘူးဟိုသူတို့ပေးနိုင်မဲ့ပတ်စံအတွက်နီးလန်းနေတယ်မရှိတော့ဘူးဆိုလို့ရှင်သူတို့အတွက်ကတော်တော်ခက်ခဲသွားတာပေါ့
အခုလိုမျိုးတကြံအခါသမယမှာအချိန်မရှိတဲ့ကြားထဲကနေပြီးတော့ BOE မြန်မာပိုင်းကမေးတဲ့မေးခွန်းတွေကိုအချိန်ပေးဖြေဆိုရတဲ့အတွက်ဒေါက်တာမီမီဝင်းဘတ်ကိုကျေးဇူးတင်ပါတယ်ရှင
့်။ကျေးဇူးပါ။ဒီခုလာမယ့်နှစ်သက်မှာပေါ့နော်။ဒီပို့ပြီးတော့မြန်မာလူမျိုးတွေဒီဒီဒီဥစ္စာကြီးကိုပြီးဆုံးအောင်ငြိမ်းချမ်းစွာနေနိုင်ပါစေလို့ကျွန်မဆုတောင်းပေးပါတယ်။